အီရန်နိုင်ငံတွင်းကနေစတင်ခဲ့တဲ့ Facebook အကောင့်တွေ၊ Page တွေ၊ Group အကောင့်တွေနဲ့ Instagram အကောင့်စုစုပေါင်း82ခုကိုဖယ်ရှားလိုက်ကြောင်း Facebook ကုမ္ပဏီကနေမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။အဲ့ဒီထဲမှာတချို့အကောင့်ပိုင်ရှင်တွေဟာ American ပြည်ထောင်စုဒါမှမဟုတ်ဗြိတိန်နိုင်ငံတွေမှာနေထိုင်သူတွေအဖြစ် Post တွေကိုရေးသားတင်နေကြတာဖြစ်တယ်လို့ Liberal နိုင်ငံရေးအကြောင်းတွေကို Twitter မှာတင်နေကြတာဖြစ်ပါတယ်။ Facebook ကုမ္ပဏီရဲ့ပြောဆိုကြအရပြောဆိုချက်အရ Facebook page တခုဆိုရင် now like ပေါင်းတပန်းကျော်မကရှိနေတာပါဒါပေမဲ့လည်း Facebook ကိုအသုံးပြုပြီး internet လူမှုကွန်ရက်ပေါ်မှာချိတ်ဆက်လှုပ်ရှားတဲ့အပြုမူဟာ even အစိုးရနဲ့ဆက်ဆက်မှုရှိမရှိဆိုတာသူတို့မသိကြောင်း Facebook ကုမ္ပဏီကပြောပါတယ် Facebook နဲ့ Instagram တွေမှာတင်ထားတဲ့ post တွေကိုလူတွေပိုးပြီးကြည့်ရှုနိုင်ဖို့ American dollar 100အောက်သုံးစွဲတာနဲ့ရနိုင်ကြောင်းကုမ္ပဏီကဆိုပါတယ်အခုဖယ်ရှားလိုက်တဲ့ account တွေ page တွေနဲ့ group တွေဟာအရင်ဩဂုတ်လတုန်းကသူတို့ပိတ်ခဲ့တဲ့ account တွေနဲ့ဆက်ဆက်မှုတွေရှိနေကြောင်း Facebook ရဲ့ကုမ္ပဏီကြေညာချက်မှာဖော်ပြထားပါတယ်ရှင်